အီတလီနိုင်ငံမြောက်ပိုင်းကမ်းလွန်ပင်လယ်ပြင်မှာဇင်ခံသင်္ဘောကြီးတစ်စီးတောက်ကြနေကတိတ်မောက်နှစ်မြုပ်ခဲ့ပြီးတော့လူသုံးထက်မနည်းသေဆုံးခဲ့ပြီး18ဦးလောက်ပျောက်ဆုံးနေတယ်လို့အီတလီရရှိတွေကပြောပါတယ်။ဒဏ်ရာသူတွေဟာလည်း30ကျော်ရှိတယ်လို့ဆိုပါတယ်။အခုချိန်အထိကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်ပြီးတော့လုပ်နေရတော့မှာပဲ။ရေအောက်မှာတိတ်မောက်နေတဲ့သင်္ဘောတစ်ဖက်ချမ်းကလူတွေကိုကယ်မထုတ်နိုင်သေးဘူးလို့ကယ်ဆယ်ရေးအဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကဒီကနေ့ရှင်းပြပါတယ်။သင်္ဘောထဲမှာအသက်မသေးပဲရှိနေတဲ့တက်တရမြောက်ပုဂ္ဂိုလ်ကိုဒီကနေ့ရှာဖွေပြီးတော့ကယ်တင်နိုင်ခဲ့ပါတယ်။မနေ့ကညပိုင်းမှာတော့ပြားရည်ဇန်ခီထွက်လာတဲ့တောင်ကိုရီးယားဇုံတွဲကိုကယ်ဆယ်ရေးလုပ်သားတွေကကယ်တင်နိုင်ခဲ့ကြပါတယ်။ပီရူးနိုင်ငံသားသင်္ဘောသားတူနဲ့ပြင်သစ်နိုင်ငံသားမျိုးသားနှစ်ဦးတို့သင်္ဘောတိတ်မောက်မှုကြောင့်သေဆုံးခဲ့ရတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။သင်္ဘောမှာလုံလုံနေကြတဲ့သူတချို့လဲသင်္ဘောထဲမှာပိတ်မိနေကြတော့မှာအီတလီသင်္ဘောမာလီမူဖရန်စစ္စကိုရှနီတိုကိုတော့မင်းတို့ကနိုင်တော်ကြောင်စစ်စေးမင်းမြတ်မှုတွေပြုလုပ်ခဲ့ပြီးတော့သူ့ကိုဖမ်းဆီးထားပါတယ်။သူဟာလူသေးဆုံးမှုသမို့ကိုစွန့်ပစ်ထားမှုတွေအပါအဝင်ရေးယူမှုတော်တော်များများခံရနိုင်တယ်လို့အီတလီသတင်းဌာနတွေကဆိုပါတယ်။နစ်မြုပ်သွားခဲ့တဲ့သမို့ပေါ်မှာခီးသည်ပေါင်း4000ကျော်ပါဝင်ခဲ့ပါတယ်။အဲ့ခီးသည်တွေညစာစားနေတဲ့သမို့ကနစ်မြုပ်ခဲ့တာပါ။သူတို့အတွက်အသက်ကယ်လေတွေရဟယင်တွေနဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုလုပ်ခဲ့ကြတာပါ။တချို့လူတွေကကမ်းပေါ်ကိုရေကူးပြီးတော့ထွက်ပြေးခဲ့ကြတယ်လို့လွတ်မြောက်လာသူအမေရိကန်ခီးသည်တူကပြောဆိုပါတယ်။